ီဝါဆေးဝါးအတွက်တွေကိုနောက်ထပ်ချင်းဒီမထုတ်နိုင်ခဲ့ရင်တာမန်ရောဂါကူးစက်မှုတွေကလည်းလူတွေသေဆုံးနိုင်ပါတယ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ February လကထုတ်ပြန်တဲ့ကြေညာချက်မှာတော့သိပ္ပံပညာရှင်တွေအနေနဲ့ပရိစီဝါဆေးသစ်တွေကိုသုတေသနပြုထုတ်လုပ်ဖို့နဲ့အစိုးရတွေအနေနဲ့ရန်ပုံငွေတွေပံ့ပိုးပေးကြဖို့အရေးပေါ်တောင်းဆိုထားတဲ့အကြောင်းကို VOA သတင်းတောက် Carol Pearson Washington ကနေပေးပို့ထားတဲ့သတင်းပါကိုမန္တန်ဒါချန်ကပြောပြပေးပါမယ်ရှင်
။ကမ္ဘာကြီးဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ရောဂါပိုးကူးစက်မှုတွေကြောင့်သေဆုံးရမယ့်ကာလတစ်ခုကိုချင်းချင်းဝင်ရောက်လာနေပါတယ်။ဒီလိုအခြေအနေပေါ် Texas Tech တို့အနောက်တောင်ပိုင်းစိတ်ပညာဌာနကဒေါက်တာ Trish Barr လို့ဆရာဝန်တွေကဆိုရင်းနေကြပါတယ
်။ You all of a sudden understand what it was like.
ဒီစီဝါဆီရီမရှိခဲ့တဲ့တုန်းကလည်းနှစ်ပေါင်း50 80 80လောက်တုန်းကစိတ်ပညာကိုလူတွေချက်ချင်းသဘောပေါက်သွားကြပါလိမ့်မယ်
။လူသားတွေကျန်းမာရေးကိုကြီးကြပ်ချင်းချောင်းနေတဲ့ဘက်တီးရီးယားပိုးကိုတိုက်ဖြတ်ဖို့အတွက်ပရိစီဝါဆေးဝါးသစ်တွေအရေးပေါ်လိုအပ်နေတာပါ။လူအယုံတွေမှာနေထိုင်ကြသူတွေဆေးရုံလူနာတွေနဲ့ကလေးတွေကတော့အန္တရာယ်အများဆုံးဖြစ်ပါတယ်။ကလေးတွေဟာဆိုရင်လူကြီးတွေထက်ခန္ဓာကိုယ်ရင်းခုခံစွမ်းအားနည်းကောင်းနည်းနိုင်ပြီးတော့လူကြီးတွေကိုပေးတဲ့ပမာဏထက်လည်းကလေးတွေကပရိစီဝါဆေးတောက်ရတဲ့ပမာဏပိုနည်းပါတယ်။အမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာမိုက်ကယ်ဘဲလ်ကတော့
For the longest time we've had a number of different antibiotics in the pipeline.
ပရိစီဝါဆေးတွေကိုအချိန်မြွေရနိုင်တဲ့အကြဆုံးကာလတစ်ခုရှိခဲ့ဘူးပါတယ်။အဲဒါကြောင့်လဲတခုမရှိတော့ဘူးဆိုရင်နောက်တစ်ခုကိုပြောင်းသုံးကြတာပါပဲ
။ဒါပေမဲ့လည်း2010ပြည့်နှစ်ကစလို့အမေရိကန်မှာပရိစီဝါဆေးသစ်တွေထုတ်လုပ်ဖို့ပြန်ဆခဲ့ရပါတယ်။အမေရိကန်ကျန်းမာရေးနဲ့လူသားအရင်းမြစ်ဌာနကပါမောက်ခဂျိုးလာဆန်ကတော့အခြေအနေဟာအရင်နဲ့မတူတော့ဘူးလို့ဆိုပါတယ
်။ There are antibiotics in the pipeline, but the numbers are insufficient.
လုံလောက်တဲ့အရေးအတွက်အချို့ရောမရှိတော့ပါဘူး။ပရိဇီဝါဆေးမတူတော့တဲ့ဘက်တီးရီးယားတွေပုံများလာတဲ့နှုန်းကိုကာကွယ်ဖို့မလုံလောက်တော့ပါဘူး
။လက်ရှိပရိဇီဝါဆေးတွေဟာတာမန်ဆေးမတူတဲ့အခြေအနေကိုလည်းကုသနိုင်စွမ်းမရှိကြတော့ပါဘူး။ဘက်တီးရီးယားပိုးတွေကလည်းသူတို့ကိုတိုက်ချက်မဲ့ဆေးတွေကိုခန္ဓာရည်ရှိတဲ့နီလန်းသစ်တွေအများအားရှာဖွေနေကြသလိုခန္ဓာရည်ရှိတဲ့အခါမှာတော့ဆေးမတိုးတဲ့အဆင့်ကိုရောက်လာပါတယ်။ဆေးမတိုးတဲ့ပြဿနာဟာဆေးပညာလောကအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်လာနေပြီလို့လည်းအမေရိကန်ယောဂထိန်းချုပ်ရေးဌာနကဒေါက်တာလော်ရီ ဟစ်ကပြောပါတယ
်။ We are seeing greater than 2 million episodes of antibiotic resistant infections.
ပရိစီဝါဆေးမတိုးတဲ့ယောဂကူးစက်ခံရမှုဖြစ်ရပေါင်း2000ကျော်ကိုအမေရိကန်တိုင်းငံတည်းမှာတင်နှစ်စဉ်မြင်တွေ့နေရတာပါ။အဲ့ဒီကမှ 23,000 လောက်ဟာတည်ဆုံကြရတာပါ။ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကတော့ပရိစီဝါဆေးတွေကိုအလွန်ကြုံမသုံးဘဲသတိထားကြဖို့ဆေးရုံတွေနဲ့ဆရာဝန်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့လည်းအလွန်ကြုံသုံးစွဲမှုအပြင်ဆေးတွေအာနိသင်ရောကြရတဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်။ဆေးမတိုးတဲ့ပြဿနာအတွက်လူနာတွေလည်းတစ်ဖက်တစ်လမ်းကကူညီနိုင်ကြပါတယ်။လူနာတွေအနေနဲ့ရောဂါတက်တာသွားရင်တော့မှညွန့်ကြားတဲ့အတိုင်းပရိစီဝါဆေးကိုသတ်မှတ်ထားတဲ့ရပြည့်တဲ့ထီတောက်ဖို့ CDC ကသူတို့ရဲ့ website ပေါ်မှာတိုက်တွန်းထားပါတယ်။ဘလို့ပဲဖြစ်ဖြစ်ပရိစီဝါဆေးမတိုးတော့တဲ့ကတ်ဆိုးကြီးနဲ့ခြုံရမဲ့ခစ်တစ်ခစ်ကိုတားဆီးနိုင်ဖို့အတွက်တော့ဒီကမ္ဘာလုံးအတိုင်းအတာနဲ့အရေးတကြီးဆောင်ရွက်ဖို့လိုအပ်နေတာလည်းဖြစ်ပါလိမ့်ရှင်။